တိုက်ပွဲတွေပြင်းထန်နေစေဖြစ်တဲ့တန်တွဲအပါအဝင်ရခိုင်တောင်ပိုင်းကမြို့နယ်တချို့မှာမနေ့ကစပြီးတော့ရေကြီးရေလျှံမှုတွေနဲ့ရင်ဆိုင်နေကြရပါတယ်ဒီလိုမျိုးရေကြီးတာကြောင့်ကွာမြို့နယ်ထဲမှာရှိတဲ့စစ်ဘေးရှောင်ပြည်သူတွေအပါအဝင်ဒေသခံတွေမှာအခက်ကြုံနေရပါတယ်လို့ဒုက္ခသည်တွေက VOA ကိုပြောပါတယ်တောင်ကုန်းမြို့နယ်ဘက်မှာလည်းချောင်းရေကထပ်ပြီးတော့တက်လာသလိုမြေနှိမ်ပိုင်းရက်ွက်တွေလည်းရေမြုပ်နေတာကြောင့်အရေးပေါ်ရွှေ့ပြောင်းနေရတယ်လို့ဒေသခံတွေကပြောပြပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူပြောပြပေးပါရှင်
ရခိုင်ပြည်နယ်တောင်ပိုင်းကတန်တွဲမြို့နယ်မှာစစ်ကောင်စီတပ်တွေနဲ့အာရခတပ်တော် AA တို့အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဒီအပိုင်းရင်ကြီးရေရှမ်းမှုတွေနဲ့ပါဒေသခံတွေရင်ဆိုင်နေရတာပါတန်တွဲမြို့ငပလီကန်းကြီးကစစ်ကောင်စီရဲ့ကွင်းဝိုင်းရေတပ်စခန်းကို AA ကထိုးစစ်ဆင်နေစေဖြစ်တယ်လို့ဂျိတ်တော်ရက်ကွက်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်ပါတယ်စစ်ကောင်စီကတန်တွဲမြို့ပေါ်နဲ့တပ်စခန်းတချို့ကိုလက်လွတ်ဆုံးရှုံးလိုက်ရတဲ့နောက်မှာတော့ကွာမြို့နယ်မှာတိုက်ရင်အားဖြစ်တင်းထားတာတွေနဲ့ခန်းစစ်တွေပြင်ဆင်ထားသလိုတန်တွဲနဲ့ကွာကိုဆက်သွယ်ထားတဲ့ချင်းကွင်းတံတားကိုဇူလိုင်လ24ရက်နေ့ကမိုင်းခွဲဖျက်ဆီးလိုက်တယ်လို့တန်တွဲဒေသခံတူကပြောပါတယ
်။ဒါလက်ရှိဒီကျွန်တော်တို့ကွန်ဝိုင်းမှာရှိနေတဲ့ရေတပ်ကိုပဲသူတို့ကမင်းပြီးတော့တိုက်နေလဲ။ဆိုတဲ့အခါကျတော့တန်တဲ့သူ့တပ်တွေကဒီကွာကိုစစ်တိုက်မယ်လို့သတင်းတွေထွက်နေတယ်။သတင်းတွေထွက်နေတဲ့အခါကျတော့ကွာနဲ့အဲတင်းလီမြို့မှာသူတို့ကခန်းစစ်ပြင်းတဲ့သဘောပေါ့။ဆိုတော့ဟိုဘက်ကရဟန်းတပ်တော်ဘက်ကတပ်တွေသူ့တပ်တွေထွက်လာတယ်လို့သူတို့တွေသတင်းတွေပါရတယ်။ရတဲ့အခါကျတော့ဒါကအကြောက်လုံးပြီးတော့အခုရအကြောက်လုံးပြီးတော့ဒီလိုဒီကားကိုထိုးလိုက်တာပေါ့ထိုးပလိုက်ပြီးတော့အဲ့ဒီကျွန်တော်တို့ပုံးရမှာရှိတဲ့အဲ့ဒီကားထိုင်မှာရှိတယ်ပေါ့နော်စူးဝင်းကားထိုင်မှာရှိတဲ့ဆောင်းလုံးတောက်ဆောင်ပါဒီလိုတာကြီးစမ်းနေတော့တယ်လို့ပြောနေကြတယ်ခင်ဗျာ
စစ်ကောင်စီကမိုင်းဆွဲဖြက်စီးလိုက်တဲ့တံတားဟာရန်ကုန်တန်တွဲကာလမပေါ်မှာရှိတာဖြစ်တယ်လို့ရခိုင်ပြည်နယ်တောင်ပိုင်းမှာနေထိုင်ကြတဲ့ဒေသခံတွေရဲ့စီးပွားရေးလူမှုရေးနဲ့စားဝတ်နေရေးအတွက်နေ့စဉ်ကူတန်းသွားလာနေရတဲ့တံတားလည်းဖြစ်ပါတယ်စစ်ကောင်စီကတံတားကိုအခုလိုဖျက်ဆီးလိုက်တာကြောင့်တန်တွဲမြို့နယ်အတွင်းကခြေရွာတွေအတွက်စားနပ်ရိက္ခာနဲ့စီးပွားအကူအညီတွေမရောက်နိုင်တော့ဘဲဒေသတွင်းစားဝတ်နေရေးခက်ခဲလာနိုင်တယ်လို့လက်ရှိမှာရည်ကြီးရရှိမှုတွေနဲ့ပေါ်ရင်ဆိုင်နေရတာကြောင့်ဒေသခံတွေအတော်ခက်ခဲနေကြတယ်လို့ဒေသခံတူကပြောပါတယ်။ဆောင
်းနေမှာရည်ကြီးရရှိနေတဲ့အခါကျတော့သူတို့ရဲ့နေကိုယ်တွေကလည်းခက်ခဲနေတဲ့ဟာပုံပြီးတော့ခက်ခဲသွားတာပေါ့ကို။ကျွန်တော်ကြားတဲ့သတင်းတွေရစီဒီလိုပေါ့နော်။ဟိုတော်တော်လေးအဆင်မပြေဘူးကိုအပြင်ဆွတ်ပြီးတော့ရွာတွေမှာလိုက်ပြီးတော့တရင်တက်ဆင်းမှာတော့တောင်းရတဲ့အခြေအနေရှိတယ်။ဒီတော့ဒီလိုမျိုးရတယ်လို့ဆိုရင်ကျွန်တော်တို့ဒီသခွဲပေါ့သခွဲတို့ဘာလို့အဲ့လိုသခွဲဆန်ပေါ့အဲ့ဒီသခွဲဆန်တို့ဘာလို့ချက်စားရလဲ။ဆန်ပြုတ်တော့ရတယ်ပေါ့အဲ့လိုအခြေအနေမျိုးတွေရှိတယ်ဆို
။တန်တွဲအပါဝင်ရခိုင်တောင်ပိုင်းကကွာချင်းတလီနဲ့တောင်ကုန်းမြို့နယ်တွေမှာဒီအပိုင်းရည်ကြီးရှမ်းမှုတွေကြောင့်ဒေသတွင်းနေထိုင်သူတွေအခက်ကြုံနေရတာပါ။လက်ရှိရည်ကြီးနေတဲ့ချင်းတလီမှာဆိုရင်ဒေသခံတွေတင်မကပဲတန်တွဲမြို့နယ်ကနေထွက်ပြေးလာကြတဲ့တောင်းနဲ့ချီတဲ့စေဘေးဒုက္ခတွေလည်းအခက်ကြုံနေရတာပါ။လက်ရှိမှာတော့ဒေသခံတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေစေလို့တန်တွဲမြို့ပေါ်ကထွက်ပြေးလာတဲ့စစ်ရှောင်တဦးကပြောပါတယ
်။စစ်ဘေးရောက်နေတယ်တော်များများဒုက္ခရောက်နေတယ်။ဒုက္ခရောက်နေတဲ့အခါကျတော့ဒါအရေးပေါ်အခြေအနေမျိုးပြောရမှာပေါ့နော်စစ်ဘေးရောက်နေတဲ့အတွက်ငွေရပဲဒုက္ခရောက်နေတာတဘူပေါ်နှစ်ခုစစ်စစ်သွားတဲ့အခါကျတော့သူတို့အတွက်ကတော့တန်တဲ့အကူအညီတွေအရေးပေါ်အကူအညီတွေအများကြီးလိုတယ်။အဓိကစားနေရိတ်တာပြီးတော့ကျွန်တော်တို့ဒီနေပေါ်လုံးစရာနေရာပေါ့နော်မိုးပါတွေပေါ့ဒါတော့အပြည့်စေးဝါပေါ့ဒါတွေကိုပြည်ပြည်ပြပလူကြီးနေနေနဲ့အဲတိုင်နိုင်ဆုံးဖြည့်ပြီးတော့ဆေးကြည့်ပေးပါပါတော့အဖွဲ့ကြီးရင်းနဲ့တိုင်နိုင်ဆုံးဒါလေးကိုအမြန်ဆုံးလဲအတူတူလိုအပ်နေပါတယ်လို့ကျွန်တော်လည်းကြားရတာအားတောင်းဆိုတာပေါ့ဆက်ပြီးကြောင်းနေဆိုတာ
ဒါအပြင်တောင်ကုန်းမြို့နယ်မှာဆိုရင်လည်းမနေ့ကစပြီးတော့ရေကြီးရေရှမ်းမှုတွေနဲ့ရင်ဆိုင်နေရတယ်လို့ဒီနေ့မှလည်းချောင်းရေတွေထပ်တက်လာတာကြောင့်တောင်ကုန်းမြို့ပေါ်မြေနှိမ်ပိုင်းရက်ွက်တွေကလူတွေကိုအရေးပေါ်ရွှေ့ပြောင်းနေရတယ်လို့အမြင့်ပိုင်းတွေမှာလည်းဒီရေတွေတက်နေတယ်လို့မြို့ကန်တူကပြောပါတယ
်ဟိုကျွန်တော်ဒီဖြစ်စဉ်အကြောင်းလေအဲ2005လောက်ကတစ်ခေါက်တွေ့ရဘူးဒီလောက်ကြီးရေးကြည့်ရတယ်အမအန်ဆန်ရှိန်တော့ရှိုးရလို့ပြောလို့ရမယ်ကိုတော်တော်ကြီးဟုတ်တယ်တော်တော်ကိုကြည့်ရကျွန်တော်တို့ဒီကျွန်တော်နေတဲ့အိမ်ကြီးကိုရှန်ထဲမှာကိုကျွန်တော်တို့လေဘေးမဟုတ်မေးလာတောက်စီကိုရောက်တာကိုအောက်ဘက်နေမှာပါတယ်အောက်ဘက်နေမှာဆိုတော့အနည်းဆုံးက၈ပေကျော်ကျော်လောက်တော့နေမယ်အဲ့လောက်ထိကိုနေတယ်အမနေ့က၂ပေလောက်ပြန်ကြပြီးရောဒီနေ့၁ပေကျော်ကျော်လောက်ပြန်ပြီးတက်လာတယ်အခုညပိုင်းဘယ်လိုလာမလဲတော့မသိဘူး
ဒါအပြင်တောင်ကုန်းမြို့မှာဒီရေတွေလည်းဆက်လက်မြင့်တက်နေတယ်လို့လက်ရှိမီးတွေလည်းမရှိတာကြောင့်ညပိုင်းအခက်ကြုံရမှာကိုဒေသခံတွေကြားဆိုရင်နေကြတာပါမူလဥသားနဲ့ဇလားပြည်တော်ညွန်ကြားမှုဦးစီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်မှာရန်ဖန်ရန်ခါမုတ်တက်လေပြင်းတွေကြောက်ရပြီးတော့လှိုင်းအမြင့်ပေ၁၁ပေကနေ၁၄ပေခန့်မြင့်တက်လာနိုင်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ